မေလ19ရက်ဇာတာပတိနေ့မနက်ပိုင်းကကလေးမြို့တောင်ပိုင်းမြစ်တာမြစ်အရှိဘက်ကန်ကကြေးရွာတစ်ခုဖြစ်တဲ့လေးချရွာမှာတန်နေသေးတဲ့နေအိမ်တွေကိုစစ်ကောင်စီတပ်တွေထပ်ပြီးမီးရှို့သွားတယ်လို့ဒေသခံတဦးကပြောပါတယ်။အင်ဂျင်220ရှိတဲ့လေးချရွာထပ်ပြီးမီးရှို့ခံရတာကိုဒေသခံတဦးကအခုလိုပြောပါတယ
်။ဒီနေ့သဘောရင်းနေကြတော့လေးချရွာပြန်တဲ့အိမ်တွေပြန်မှချို့တာဒီဘက်ကတော့ကျွန်းသွားပါပြီ။အင်ဂျင်တစ်စွာလုံးကအင်ဂျင်200ကျော်ရှိတာကြအကုန်လုံးလောင်သွားပြီ။
စစ်ကောင်စီတပ်တွေကကလေးမြို့တောင်ပိုင်းကကျေးရွာတွေကိုတရွာဝင်တရွာရွက်နေမီရှင်းလင်းရေးလုပ်နေပြီးကျေးရွာတွေကိုတလှည့်စီမီးရှို့နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မေလ18ရက်နေ့ကလည်းကိုကိုရွာကိုနောက်တစ်ခေါက်မီးထပ်ရှို့တာကြောင့်နေအိမ်130လောက်မီးလောင်ကျွမ်းသွားတယ်လို့ဒေသခံကအခုလိုပြောပါတယ
်။စကားရည်နေကြတော့ရကြရွာမှာအင်ဂျီ20လောက်မီးချိုပြီးအဲအဲ့ဒါများပါဘူး။ဟုတ်ကောကျော်ကြီးကစားတော့ရွာကိုစားတာမျိုးဆိုတာကအင်ဂျီတရားတော့မီးလောင်သွားတယ်ဗျစားတော့ရွာကအင်္ဂလိပ်လိုဟာ16ရင်းနေကဒါကပြန်လေပြီးမှနောက်ကျောင်းပြန်သွားပြီးမှလက်ချောင်းကိုပြန်ချုပ်ပြန်နေကငါအဲ့ဒါကဟောင်းနေပါဗျ18ရင်းနေ17ရင်းနေကတော့ဒါကကိုပြန်သွားပြီးမှချုပ်ပြန်တော့တယ်ဗ
ျစစ်ကောင်စီတပ်တွေဟာအင်ဂျီ220လောက်ရှိတဲ့လဲချားရွာကို3ချိန်မီးရှို့ခဲ့တာကြောင့်ကျေးရွာမှာရှိတဲ့နေအိမ်အလုံးမီးလောင်ကျွမ်းသွားပြီလို့ကျေးရွာသားတွေကပြောပါတယ်။ဒေသခံတွေပြောဆိုချက်အရနာချောင်းကျေးရွာက၄ချိန်မီးရှို့ခံရပြီးအင်ဂျီ240လောက်မီးလောင်ကျွမ်းခဲ့တာပါ။ကိုကိုရွာကအင်ဂျီ130၊ရှားတော့ရွာကအင်ဂျီ130၊ရေရှင်ရွာကအင်ဂျီ400နီးပါး၊ရှားဘူရွာကအင်ဂျီ100၊အရှိစီးရွာကအင်ဂျီ910၊တင်သားရွာက98အိမ်မီးရှို့ခံရတယ်လို့ဆိုပါတယ်။ချောင်းကားရွာကိုလည်းစစ်ကောင်စီတပ်တွေမီးရှို့ထားပေမဲ့ဘယ်နှအိမ်မီးလောင်ကျွမ်းတယ်လဲဆိုတာကိုတော့စီးရင်အတိအကျမသိရသေးပါဘူးဒေသတွင်းကူညီရေးအဖွဲ့တွေစူးစီးပြီးကောက်ခံရရှိတဲ့စီးရင်အရမေလအတွင်းကလေးမြို့တောင်ပိုင်းမှာကျေးရွာ9ရွာကအင်ဂျင်1000ဝန်းကျင်မီးရှို့ဖျက်ဆီးခံရပြီးကျေးရွာသားတောင်ကနန်းဘေးလွရွာကိုထွက်ပြေးခဲ့ကြရပါတယ်မေလ10ရက်ကနေ10ရက်နေ့အတွင်းရေရှင်ရွာအနီးမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေထိတွေ့တိုက်ပွဲပြင်းထန်ခဲ့ပြီးရေရှင်ရွာကိုရွာလုံးကျွတ်မီးရှို့ခဲ့ပြီးနောက်ကျန်တဲ့ရွာတွေကိုပါဆက်တိုက်မီးရှို့နေတယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတွေကတော့စစ်ကောင်စီတပ်ကမီးရှို့တယ်လို့ဆိုပေမဲ့တမတော်ပြောရေးဆိုခွင့်ရှိသူကတော့ဒေသခံကာကွယ်ရေးအဖွဲ့တွေကမီးရှို့ဖျက်ဆီးမှုလုပ်နေတာလို့တံပြန်ဆွဆွဲခဲ့ပါတယ်။ထွက်ပြေးနေကြရတဲ့ရွာသားတွေတောင်ကနန်းအထိရှိလာပြီးဝိုးရင်းကာလလည်းရောက်တော့မှမို့စီပီဒုက္ခတွေပြီးပြီးခက်ကြုံလာွယ်ရှိတယ်လို့စစ်ဆောင်တွေကိုအကူအညီပေးသူတူကပြောပါတယ
်စစ်ဆောင်ရေးတွေကလည်းပါရွာလုံးကျွတ်ညီပိုင်းဆောင်နေရတာနေထားဆိုတောင်ကနန်းဘက်မှာပဲရှိရောမှာပဲဟုတ်ကဲ့တောင်ကနန်းကြော်မှာဘူးဆိုလို့ချင်းစစ်ဆောင်နဲ့မိုးရင်းဘက်ကိုလည်းပါရာဒီကူကြောင်းနဲ့မိုးရင်းဘက်ကိုလည်းရောက်လာပြီးတော့ဒူးလို့တော်တဲ့တောင်တွေမှာနေကြတာပေါ့နော်အဓိကမိုးပါတယ်မလောင်ငါမှုတွေလူအများကြီးနဲ့ကြက်ကြက်ရနေရတယ်ဆိုတော့နေထိုင်ရတာဒါခက်ခဲနေအဓိကဟာနေဖို့တိုင်မိုးပါပေါ့နော်မိုးရင်းရောက်လာပြီးဆိုတော့ကဲမိုးပါနဲ့ဆေးဝါးတော့အဓိကပါမိုးရီလည်းရောက်တော့တော်တော်ကြီးကိုခက်ခဲနေတယ်မိုးကတွေကမိုးပါတွေဒါလိုရနေပြအရင်လိုရနေစားတောက်ဆိုလို့ချင်းလည်းတို့စပားတွေပါမီးချုပ်ခံတာတော့စားတောက်တွေလည်းတော်တော်ခက်ခဲနေကြဗျဟုတ်ကဲ့ဗျဒီဝါဟုတ်ပေါ့နော်တော်ဖြားလာရောဒါပြီးဝင်ချောဝင်ပြစ်တွေလည်းပါဒီမတန်းလာတော့အင်တာကြီးအဲ့လိုမျိုးအဆင်မပြေဘူးကြီးကြောင့်မလို့ဝင်ချောဝင်ပြစ်တွေရောဗျစားတောက်တွေနဲ့ဟာနေမကောင်းတက်မှရေးရစားနေထိုင်ရစားပေါ့နော်မိုးကတွေမရှိတော့အရင်လိုရနေကြဗျဟုတ်ကဲ့ဗျခက်ခဲတော့ဖြစ်နေကြ
ထွက်ပြေးနေရတဲ့ဒုက္ခသည်တွေဟာတောတောင်တွေထဲမှာယာယီနေထိုင်နေရသလိုနီးစပ်ရာဆွေမျိုးသားချင်းရွာတွေအိမ်တွေနဲ့ဘုန်းကြီးကျောင်းတွေမှာခိုးလုံနေရတာလည်းရှိပါတယ်သူတို့ကိုဒေသခံတွေအချင်းချင်းပြန်လည်ကူညီပေးနေပေမဲ့အချင်းကြလာတဲ့နဲ့အမျှအကူအညီရဖို့ပုံပြီးခက်ခဲလာတယ်လို့စစ်ဆောင်ကူညီသူတွေကပြောပါတယ်ဒေသအပြင်ဘက်ကအကူအညီပေးဖို့လည်းတွာလာရေးအခက်အခဲရှိနေပါတယ်အာဆီယံအဖွဲ့ကတော့မြန်မာပြည်တွင်းလူသားချင်းစာနာမှုအကူအညီတွေပေးဖို့ညှိနှိုင်းဆောင်ရွက်နေရမှာစကိုင်းတိုင်းကိုလည်းဦးစားပေးအဆင့်သတ်မှတ်ထားပါရခင်ဗျာ